ဒီလပိုင်းအတွင်းကချင်ပြည်နယ်အရှေ့ပိုင်းပမော်မိုးမောင်းနယ်မန်စီဘက်တွေမှာတိုက်ပွဲတွေပြင်းထန်နေရကဒီအပိုင်းမှာတော့ကချင်ပြည်နယ်အနောက်ချမ်းမှာရှိတဲ့တနိုင်းမြို့နယ်ကစစ်ကောင်စီရဲ့တပ်စခန်းတစ်ခုကို KIA ကသိမ်းပြူလိုက်ပါတယ်တနိုင်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းကို၂ရက်ကြာတိုက်ခတ်ပြီးတဲ့နောက်သိမ်းယူလိုက်တာဖြစ်ပြီးတော့ဒီသတင်းကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပြပါတယ
်ကျွန်တော်တို့မှာသူတို့ထိုင်ထားတဲ့ခန်းတစ်ခုကိုကျွန်တော်တို့သိမ်းလိုက်တာဖြစ်ပါလေ။ကျွန်တော်တို့တိုင်းသားခေါ်နေတော့ပြည်နာခေါ်နေတော့နိုင်ကျေဘုံလို့ခေါ်တော့ဗောနော်။နေရချိပါဘီအဲ့မှာတိုက်တာတော့နော်။ကျွန်တော်တို့ဟိုပြင်းမော်တို့ဒေသတွေဖြစ်ပါလေ။အရင်ကတော့ကျွန်တော်တို့တိုက်ရင်း14နေနေဒီဖြစ်ပါလေ။အာ2014လာမသိဘူး။အဲသူတို့အဲတိုက်ပြီးမှသူတို့နေရာယူထားတာဖြစ်ပါလေ။အခုကျွန်တော်တို့ပြန်သိမ်းတာဖြစ်ပါလေ
။ပြီးခဲ့တဲ့မတ်လအတွင်းကလည်းຫນွယ်ကျွဲပွဲတစခန်းအနီးကနန်ကော့တစခန်းကို KIA ကသိမ်းယူခဲ့ပါတယ်။တချိန်ထဲမှာတော့မြင်းကြီးနောက်မိုးကောင်ဖားကန်လန်းကို KIA ကအသွာလာပိတ်ပင်ထားပြီးတော့ကာမိုင်းမြို့မှာစည်ရဲတင်မာမှုတွေရှိနေကြောင်းဒေသခံတွေကပြောပါတယ်။လောလောဆယ်မှာကာမိုင်းမြို့ကန်တွေဟာတိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေပြီးတော့နေရက်ဆွခွာတင်းရှောင်းတာတွေရှိနေတဲ့အကြောင်းကာမိုင်းမြို့နယ်ကဒေသခံတို့ကပြောပြပါတယ်
။ဒီလိုဒီပြည်ကကသာပြစ်လိုက်တယ်အဲဒီရက်နဲ့ဆက်အတင်းနိုင်လို့ချောင်းချောင်းချောင်းငါတို့ပြည့်တော့မယ်အဲ့လိုမျိုးပြောတဲ့ခါကျတော့အကြံကြီးနောက်ပိုင်းမှာဖြစ်လာနိုင်ဖို့အလားအလာရှိတဲ့အတွက်ကြောင့်မို့ခုနည်းနည်းသက်သန်တဲ့လေကဘူးကောင်းမမကြီးအဲ့မှာဆောင်ကြတာမနေ့ကဘူးကြတော့အဲ့ဒီအမီးလာလိုက်ကလာခံပြီတော့ကောင်းစီအဲ့တော့ယူလာမှာကျန်နေကြတာအဲ့ဆန်လက်ဆွဲကြတော့ဟိုဒီကทําซื้อเงินเนี่ยตัวเป็ดมาช่องจ้ะนี่เนี่ยอารมณ์อ่ะทับเกยจ้ะบุ๋ม
กาไม้မျိုးကိုတိုက်ခတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲကာမိုင်းအနီလွယ်ဆိုင်ရွာဘက်ကစစ်ကောင်စီတပ်စခန်းတစ်ခုဟာကာမိုင်းပြူဟာကိုလာရောက်ပူးပေါင်းတာရှိကြောင်းအခြားဒေသခံတဦးကပြောပါတယ
်ကထိုင်အောင်လွယ်ဆိုင်ဘာဘာကုန်းမှာထိုင်တဲ့တားရဲ့တချို့ကဒီအဲ့ကနေမနေ့ညကာမိုင်းပြူဟာဘက်ပူးပေါင်းသွားကြတယ်ဆိုတဲ့သတင်းတော့ကြားရတယ်ဗျာကြည့်ချောင်းတော့ရှိတယ်ဗျဒီကာမိုင်းမြို့မှာတော်တော်များများအလုံးကြီးပါကိုဆောင်သွားကြပြီဗ
ျကာမိုင်းနဲ့ဖားကန်အကြာကစစ်ကောင်စီရဲ့အကြီးဆုံးစစ်စင်ရေးဂိတ်ဖြစ်တဲ့နေရတပ်စခန်းကိုဒီလ17ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့တာပါအခုအခါမှာတော့မြင်းကြီးနောက်မိုးကောင်ဖားကန်လမ်းပေါ်မှာအဓိကကျတဲ့စစ်စခန်းအဖြစ်ကာမိုင်းတပ်စခန်းတစ်ခုသာဂျန်နေတာလည်းဖြစ်ပါတယ်ဖားကန်မြို့နယ်ဆယ်စင်းဘက်မှာတော့ဒီလဒုတိယဘက်ကစတင်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့ရမှာဒီအပိုင်းမှာစစ်ကောင်စီကလေကြောင်းကတိုက်ခတ်တာရှိသလိုလက်ရှိမှာလည်းစည်ရဲတင်မှမှုတွေဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။ကြေပြည်တကတိုက်ပွဲသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်။